ကာဇာကမ်းမြောင်ဒေသမှာဟာမတ်စ်ကိုအင်အားသုံးပြီးအပြင်းထန်ချေမှုန်းနေတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူလောက်ရဟာအစ္စရေးနိုင်ငံအတွက်အထောက်အကူမဖြစ်စေဘဲထိခိုက်နစ်နာမှုတွေသာဖြစ်စေကြောင်းသမ္မတဂျိုးဘိုင်ဒန်ကဝေဖန်ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနိုင်ငံနဲ့ဝင်ရောက်အကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဟာမတ်စ်ဖွဲ့ကိုတံပြန်နှိမ်နင်းတဲ့လောက်ရကိုထောက်ခံပေမဲ့နေတန်ယာဟူအနေနဲ့အပြင်းထန်လိုက်လံချေမှုန်းတဲ့အကျိုးဆက်ကြောင်းအပြစ်မဲ့ပြည်သူတွေရဲ့အသက်ပေါင်းများစွာဆုံးရှုံးနေတဲ့အခြေအနေကိုပိုးပြီးအာရုံစိုက်ရလိမ့်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂါဇာမှာအရက်သားတိုက်စုံမှုတိုးလာတဲ့အတွက်အစ္စရေးပေါ်နိုင်ငံတကာထောက်ခံမှုတွေဆုံးရှုံးသွားနိုင်တယ်လို့လာပေါင်းများစွာကတည်းကသမ္မတဘိုင်ဒန်ကသတိပေးခဲ့တာပါ။အမေရိကန်ရုပ်သံသတင်းဌာန MSNBC ရဲ့စနေနေ့ကထုတ်လွှင့်ခဲ့တဲ့မေးဉဏ်ခံအစီအစဉ်မှာသမ္မတဘိုင်ဒန်ရဲ့အစ္စရေးနဲ့ပတ်သက်လို့ပြောဆိုချက်တွေကိုကြည်ချင်းအားဖြင့်အစ္စရေးနဲ့အမေရိကန်ခေါင်းဆောင်နှစ်ဦးကြားတင်းမာတဲ့ဆက်ဆံရေးကိုပေါ်လွှင့်စေပါတယ်။ဂါဇာမှာအရက်သားတိုက်စုံမှုတွေဟာအစ္စရေးရဲ့ရည်တည်ချက်နဲ့ဆန့်ကျင်နေပြီးကြီးမားတဲ့အမှားတစ်ခုဖြစ်ကြောင်းလည်းသမ္မတဘိုင်ဒန်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်ရှင်။